မြန်မာနိုင်ငံမှာ2021ခုနှစ်စစ်တကအာဏာသိမ်းပြီးကတည်းကကရင်ပြည်နယ်အတွင်းလေကြောင်းတိုက်ခိုက်မှုပေါင်းအချိန်480ကျော်ရှိနေတယ်လို့ဩဂတ်လ10ရက်မှာပြုလုပ်ခဲ့တဲ့ကရင်မျိုးသားစီယုံ KNU ခေါင်းဆောင်တွေရဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါ့အပြင်ကရင်ပြည်နယ်မြဝတီ KI အတွင်းမှာဒုစရိုက်လုပ်ငန်းတွေလုပ်နေတဲ့တရုတ်မျိုးသစ်စီမံကိန်းနဲ့ပတ်သက်ပြီးအဆွတ်ဆွဲခံနေရတဲ့ KNU ခေါင်းဆောင်တွေကိုအရေးယူဖို့ကော်မတီဖွဲ့စည်းထားကြောင်းလဲဆိုပါတယ်။အပြည့်အစုံကို VOA သတင်းတောက်မအေးမာကပြောပြပေးမှာပါ။
ကရင်မျိုးသားစီယုံ KNU ရဲ့18ကြိမ်မြောက်ကွန်ဂရက်ကနေရွေးချယ်တင်မြှောက်တဲ့ခေါင်းဆောင်တွေရဲ့ရည်တရာပြည့်အထိမ်းအမှတ်အဖြစ်တင်ပြရှင်းလင်းပွဲလုပ်ခဲ့ရမှာကရင်ပြည်နယ်အတွင်းမှာစစ်ကလေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း480ကျော်လုပ်ခဲ့တယ်ဆိုပြီး KNU ရဲ့အထွေထွေတွင်းရင်းမှုဖလိုတာတို့မှုကအခုလိုပြောသွားပါတယ
်စစ်တပ်ဟာပြည်သူကိုပြစ်မှတ်ထားပြီးလေနဲ့ပြစ်ခတ်မှု489ကြိမ်လက်နက်ကြီးနဲ့ရွာတွေပေါ်မှာအဝေးကလှမ်းပစ်တဲ့အကြိမ် 1966 ကြိမ်ရှိခဲ့ပါလေဒီဟာက2021ခုနှစ်ကနေအနာသိမ်းတဲ့အချိန်ကနေပြီးတော့ဒီ2023ဇူလိုင်လကုန်အထိကျွန်တော်ကောက်ယူထားတဲ့စာရင်းတွေဖြစ်ပါတယ်ဒီဟာတွေအကြောင်းသာလေကျွန်တော်တို့ IDP 6သိန်းကျော်ဖိတ်ခဲ့တာအဓိကဖြစ်ပါတယ
် KNU ရဲ့18ကြိမ်မြောက်ကွန်ကရစ်အတွင်းထူးခြားမှုတစ်ခုကတော့ KNU ထဲမှာခေါင်းဆောင်တချို့ဟာကရင်ပြည်နယ်အတွင်းကလောင်းကစားလုပ်ငန်းတွေလုပ်ကင်နေတဲ့တရုတ်မျိုးသစ်စီမံကိန်းမှာပါဝင်ပတ်သက်နေတယ်ဆိုပြီးစွပ်စွဲခံရတာဖြစ်ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့ KNU အတွင်းကခေါင်းဆောင်တွေပါဝင်ပတ်သက်မှုရှိမရှိအမှန်တရားကော်မတီဖွဲ့စစ်ဆေးပြီးအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာဖလိုတာတို့မူကပြောဆိုသွားပါတယ်
။တရားမှုတွေလောင်းစားမှုတွေနဲ့ပတ်သက်တယ်လို့စွပ်စွဲခြင်းခံရတဲ့ခေါင်းဆောင်အချို့နဲ့ပတ်သက်တဲ့အဖြစ်မှန်ပေါ်ထုတ်ရေးပေါ်ထုတ်ရေးအတွက်စုံစမ်းစစ်ဆေးရေးကော်မတီ investigation committee ကိုပထမဦးဆုံးသောဟိုအမြဲတမ်းကော်မတီအစည်းအဝေးကနေတော့ဖွဲ့စည်းတောင်းကိုပေးလိုက်ပါတယ်အဖွဲ့ဝင်7ဦးပါတဲ့ဒီကော်မတီမှာခရိုင်ခုနှစ်ခုကအဖွဲ့ဝင်2ဦးစီပါပြီးတော့တစ်နှစ်တစ်ကြိမ်ကျင်းပတဲ့ဟိုအမြဲတမ်းကော်မတီကိုတာဝန်ထမ်းပါတယ်ရှားပွေတွေ့ချင်းချက်တွေကိုအစီအခံမှာဖြစ်ပြီးတော့အရေးကြီးရင်ကြီးတယ်လို့ဘိုလ်လုံးမှုဆောင်ကော်မတီအဆင့်ကနေအရေးပေါ်အစည်းအဝေးခေါ်ပြီးတော့ဆုံးဖြတ်ချက်ချနိုင်တဲ့မန်ဒိတ်ရှိပါတယ်ဘိုလ်လုံးမှုဆောင်ကော်မတီကနေတစ်ချက်ကျွန်တော်တို့ခေါ်သွားဖို့ဘိုလ်မြန်လန်းကော်မတီအစည်းအဝေးခေါ်ဖို့ဖြစ်ပါတယ်ဒီအဖွဲ့ရဲ့တာဝန်တွေကတော့ဒီ KNU ခေါင်းဆောင်တွေကဒုစရိုက်လုပ်ငန်းလုပ်ကင်နေတဲ့တရုတ်မျိုးသစ်စီမံကိန်းနဲ့ပတ်သက်ခြင်းရှိမရှိကိုစုံစမ်းဖို့ဖြစ်တယ်နောက်ပြီးတော့ဒီခေါင်းဆောင်တွေကနေပြီးတော့ KNU ရဲ့စီမံစည်းကမ်းဒီချိုးဖောက်မှုရှိမရှိဆိုတာကိုစစ်ဆေးဖို့ဖြစ်တယ်။တွေ့ရှိတဲ့အချက်တွေကိုဗဟိုအမြဲတမ်းကော်မတီကိုအစည်းအဝေးကိုပြန်လည်တင်ပြအစီအခံရမှာဖြစ်တယ်။ဒီမျိုးစီကံချိုးဖောက်တာတွေ့ရမယ်ဆိုရင်သက်ဆိုင်ရာတွေ့ရှိချက်အမျိုးအစားပုံမှန်မူတည်ပြီးတော့ကျင်းယူရဲ့ဖွဲ့စည်းပုံခြေခံဥပဒေဒီဥပဒေများရတော့လောက်ကျင်းယူရဲ့တရားရေးဆိုင်ရာလုပ်ငန်းစဉ်များအားဖြင့်တော့လောက်ကျင်းယူဗဟိုအမြဲတမ်းကော်မတီအဆုံးဖြတ်ချက်များနဲ့တော့လောက်ရည်ရွယ်ဆောင်ရွက်သွားမှာဖြစ်ပါတယ်။
ဒီနေ့ပတ်သက်လို့ကတော့ KNU ကိုစစ်ဦးစီးမှုဘုံမှုချုပ်စောတာမလာတော့ကရင်းစာရှင်းလင်းခဲ့ရမှာတော့စစ်ကောင်စီဘက်ကပြည်ပြည်နယ်အတွင်းမှာထိုးစစ်အနေထားနဲ့စစ်ဆင်မှုတွေမလုပ်နိုင်တော့ပဲသူတို့နယ်မြေတွေတပ်စခန်းတွေမချဖို့အတွက်ခံစစ်အနေထားကိုရောက်ရှိနေပြီလို့လည်းပြောသွားပါတယ
်ဒါခံစစ်အနေထားတို့ရောက်ပြီလို့ပြောလို့ဟိုရပါတယ်နီးပြူဟာရတော့နီးပြည့်ရရတော့ဟောဒီထိုးစစ်ကိုမလုပ်နိုင်ပဲနဲ့ဒီအဲ့ဒီအစားတွေလက်နက်ကြီးနဲ့လေရင်ကိုပဲအစားထိုးအသုံးပြုနေရပါတယ်။နောက်အဲ့ဒီလိုလေရင်နဲ့လက်နက်ကြီးကိုပစ်အစားထိုးအသုံးတာကတော့ပြည်သူလူထုကိုပစ်တာပစ်မှတ်ထားတာပို့ပြီးတော့များနေပါတယ
်။စီရေးရပြောမယ်ဆိုရင်စစ်ကောင်စီဘက်ကတော့တစ်နှစ်တစ်ခါတက်လဲခဲ့တာတွေမလုပ်နိုင်တာ2019ခုနှစ်ကနေစပြီး၄နှစ်လောက်ရှိပြီဖြစ်ကြောင်းနေမြေရှင်းလင်းရေးလုံခြုံရမှာလဲထုတ်နှုတ်အင်အားကိုသာအသုံးပြုနေရတယ်လို့အဓိကခြေခုပ်စခန်းတက်ခန်းတွေကိုလည်းပြင်းနဲ့လက်ခါကြီးသေးယူနေတာရဟရင်တွေသုံးပြီးကာဝင်နေတာတွေလုံနိုင်တာတော့လားကြောင့်ဆေးရေးစွမ်းရင်တွေချက်ပြင်းလာတာတွေ့ရတယ်လို့လည်းပြောဆိုသွားပါတယ် KNU ဟာနှစ်ပေါင်း80ကျော်တန်းရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ရှင်